မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်အနောက်ဘက်တောင်သာစကြန်းလမ်းပိုင်းပေါ်မှာရှိတဲ့နက်ဆောင်ရွာကိုမတ်လ၄ရက်ညပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်6ဦးသေဆုံးပြီးအနည်းဆုံး5ဦးဒဏ်ရာရရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေပတ်သက်ပြီးတောင်သာပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။ဒူတီကတော့ on the spot ကို6ဦးပဲ။6ဦးဓာတ်ပေါ်ကြီးကတလောင်းမရတဲ့ဓာတ်ပေါ်ကြီးကကျန်တဲ့5လောင်းကတော့အယူစုပဲရလိုက်တာပေါ့။မီးလောင်ကုန်တာပေါ့။တစားစီလည်းဖြစ်တစားစီဖြစ်ပြီးတော့ထပ်ပြီးမီးလောင်ပေါ့အတူပေါ့။တပ်ပေါ်ကြီးများလိုက်ဘူးပေါ့။တန်းရတာလည်း4ယောက်5ယောက်ရှိတယ်။အရင်25အိမ်လောက်မီးလောင်သွားတယ်။အာညအချိန်ညအချိန်မလိုအချိန်တော့လင့်ငယ်ဝင်တော့တက်ခိုက်တာပေါ့။ပြောရတော့အဲ့မှာစီးစုံလည်းမရှိဘူးစီးပေါ်ဆောင်မှုလည်းမရှိဘူး။ပြီးသူတွေတစ်ခါမှအဲ့ဘက်ကစစ်နဲ့ပတ်သက်လို့ဘာမှအနေထောင်မြင်လို့မမြင်ဘူး။စစ်နဲ့ပတ်သက်လို့စစ်ရဲ့ဆုံးရှုပ်လည်းမခံစားဘူး။စစ်နဲ့တွေ့ကြုံလည်းမရှိဘူးလေ။အဲ့မှာပြီးသူရဲ့ပုံမှန်လေယာဉ်ဆိုင်ပြုတ်လို့ AC နေနေကြတဲ့အချိန်မှာဝန်းပြီးတော့စားတော့တော့ဒါဖြည့်ဖြည့်ရမများတာပေါ့ဗျာ။ AG အိမ်တော်စုနဲ့အင်ဂျီစိတ်တဲ့နေရာတွေဖြစ်တော့ဘုံပြီးတော့ထိခိုက်တာပေါ့
။နတ်ဆောင်ကြီးရွာဟာတောင်သာမြို့နယ်မိုက်အနေငယ်သာကွာဝေးပြီးလက်ရှိဒေသခံတွေတိတ်ရှောင်နေကြသလိုနေထိုင်စားတော့ရေးအတွက်ကာဝေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးနေကြပါတယ်။စကိုင်းတိုင်းဒဇယ်မြို့ပတ်မှာဆိုရင်လဲစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုအပြင်းထန်ခုခံနေပါတယ်။ဒဇယ်မြို့နယ်တမိုင်ခွဲအကွာလုံးမှာရှိတဲ့ဝရငယ်စင်ငယ်အင်ကုတ်ကားနဲ့ဒဇယ်မြို့လမ်းဆောင်မှာရှိတဲ့စစ်တပ်နဲ့ပြူစောထီးတွေအထိုင်ချထားတဲ့နေရာတွေကိုမတ်လ၄ရက်မနေ့ပိုင်းကစလို့ကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးကကျေးရွာ900လောက်ကဒေသခံတွေတိမ်းရှောင်နေရပြီးမတ်လ9ရက်နေ့ထိတိုက်ပွဲတွေရှိနေတယ်လို့ဒဇယ်ဒေသခံတူကအခုလိုပြောပါတယ
်။မနေ့မနေ့ကဝါလောက်ကတည်းက၄နာရီလောက်ကတည်းကစဖြစ်တာဒါဒီကနေ့ထိအောင်ပဲအဲဝရငယ်ရဲ့စင်ငယ်ရဲ့အင်ကုတ်ကားရဲ့ဒဇယ်မြို့ပေါ်ရဲ့ဖြစ်နေတာဟိုလေသူကပြူစခန်းနေလေဟာအဲ့မှာသူကစခန်းထိုင်နေတီချရတယ်အဲ့နာကဝါလောက်ခုနှစ်ရွာလောက်ကတိတ်နေရပါဆိုတော့ပြခုနာကွာလေရင်နဲ့လာပြီးတော့နှလုံးချသွားပြန်ဒီကနေ့ထိအောင်တော့အခုချိန်ထိအောင်ကူတာပြေတုံးခတ်တုံးမဲ့နောက်ဆိုးလိုက်ဝင်လိုက်ပြစ်လိုက်ခုနာလေရင်လာချလိုက်နဲ့လုံတာ
တိုက်ပွဲဖြစ်ထန်နေတဲ့အတွက်နှစ်ဖက်ထိခိုက်ချဆုံးမှုမသိရသေးသလိုစစ်ကောင်စီဘက်ကရောကဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းရေစကြိုမြို့နယ်တဲကရေလေကျွန်းဘက်မှာလဲစစ်တပ်ရဲ့နေမြေရှင်းလင်းရေးတွင်နေတွင်မိရှုခန်းနေရပါတယ်မတ်လ3ရက်မှာမြေစွန်းတော်ကြီးရွာကနေတွင်မိရှုခဲ့ပြီးနောက်မတ်လ5ရက်မှာတော့မြေစွန်းတော်ကြီးရွာနဲ့ကက်လက်မှာရှိတဲ့ဇရက်နေကြီးရွာဘက်စစ်ကြောင်းထိုးလာသလိုလေကြောင်းတိုက်ခိုက်တာတွေလုပ်နေပါတယ်အဲ့ဒီနောက်နေလေပိုင်းမှာတော့တာကောင်လေးကြီးရွာကနေတွင်ကိုစစ်တပ်ဘက်ကမိရှုဖျက်ဆီးနေတယ်လို့ရေစကြိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
ကျေးဇူးပိုင်းကဘောနော်ဒီဇယနီကြီးရကကိုဒီဟိုချက်ကောင်ကြီးပြသားတဲ့အပြစ်ဝင်ဝင်လာတယ်ဘောနော်မနက်စောပိုင်းမှာအပြစ်ဝင်ဝင်လာတယ်ဝင်လာပြီးတော့အဲဒီပေါ်လာရင်လည်းဒီ96တက်တဲ့နေပြီးတော့အဲပြစ်ခုပေးတယ်ဘောနော်အခါနောက်ပြီးတော့ဒီချက်ဖိုက်တာတတိနဲ့လည်းအဲလာပြီးတော့အဲဆိုင်လောက်တော့အတေးကြာဟုတ်ဒီကလေးမေးလေတော့မှကြာတော့ဒီတာကောင်ကြီးကြီးရကကိုမီးဆက်ရှုပ်ရကြာဟုတ်
တိုက်ပွဲပြင်းထန်နေတာကြောင့်မီးလောင်ကျွမ်းတဲ့နေရတဲ့အတိအကျမသိရသေးသလိုရသားချိုလေတက်ဖြတ်ခဲရရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ချက်မရရှိသေးဘူးလို့ကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဖေဗရီလနောက်ဆုံးပတ်မှာရေလေကျွန်းဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကာဝေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခတ်ခဲ့ပြီးတေဆုံးဖမ်းဆီးခံရတာရှိလို့စစ်တပ်ဘက်ကတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်များ